နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆင်လုံးရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုသွားရောက်မှာဖြစ်ပြီး33ချိန်ကြောင်းအာဆီယံထိပ်သီးအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့စင်ကာပူလေးရကြားခီးစဉ်ကိုတနင်္လာနေ့မှာစတင်တော့မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးတွေမှာဒေါက်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးဒီမိန့်ခွန်းထဲမှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံခြားရေးဌာနလည်းကမြန်မာနိုင်ငံဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြကြပါတယ်။ဒါပြင်စိုက်ပျိုးရေးတက်တော်နဲ့ငါးလုပ်ငန်းဆိုင်ရာဆက်သွယ်ရေးဆွမ်းအင်ခီးတွားလုပ်ငန်းတရားဥပဒေစိုးမိုးရေးပညာရေးနဲ့ဒေသရင်းမိတ်ဆွေများပူးပေါင်းဆောင်ရွက်မှုထိရောက်စွာအကောင့်ထွက်ဖော်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။စင်ကာပူထိပ်သီးအစည်းအဝေးကိုအာဆီယံ10နိုင်ငံခေါင်းဆောင်တွေအပြင်ဒေသရင်းတရုတ်၊ဂျပန်၊တောင်ကိုရီးယား၊ရုရှား၊အမေရိကန်နဲ့ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေမှာတက်ရောက်မှာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌရာထူးရယူထားတဲ့စင်ကာပူကအခုအာဆီယံထိပ်သီးအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုနိုဗ ెంబ ာ15ရက်နေ့မှာလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ကစင်ကာပူကိုလွန်ခဲ့တဲ့3ဩဂုတ်လကလည်းအလုပ်သဘောနဲ့တွားရောက်ခဲ့တာဖြစ်ပြီးအခုလည်းအစည်းအဝေးတွေတက်ရောက်ဖို့ပါတွားရောက်မှာဖြစ်ပါတယ်။